ချခိုင်ပြည်နယ်စစ်တွေမြို့ကုန်းတန်းရပ်ကွက်မှာမီးမလာတာလနဲ့ချီချပြီးဖြစ်တဲ့အတွက်အမျိုးသမီးတွေကဦးဆောင်ပြီးတော့လူရင်အား900လောက်ကဧပြီလ20ရက်နေ့ညရပ်ကွက်ထဲမှာလှည့်ပြီးတော့မီးရရှိရေးအတွက်ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲရလတ်ကြောင်းကုန်းတန်းရော့ကွက်ကိုအာဏာပိုင်တွေကနှစ်ဆက်သုံးရက်နေ့မှာမီးပေးလိုက်ပြီးလို့မျိုးကန်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးအသေးစိတ်စု
မလာတာလေးလကျော်ပြီဖြစ်တယ်လို့မီတာထိမ့်သိမ်းကားတွေကိုတော့အေဘီလကစပြီးတုံးမြင့်ကောက်ခံခဲ့တဲ့အတွက်မကြေမနက်ဖြစ်ရကနေဆန္ဒပြခဲ့တာလို့ဆိုပါတယ်အခုအခါမှာတော့အာနာပိုင်နေဘက်ကစောင့်ကြည့်မှုတွေလုပ်နေပြီးမီးကိုချက်ချင်းပြန်ပေးလိုက်ကြောင်းမြို့ကန်တဦးကအခုလိုပြောပြပါတယ်
လူလာလာလေးလာလောက်ကိုရှိပါပြီသူတို့ကတော့ဥစ္စာကအော်ဒီတူဟောတယ်ညီတက်တယ်လဲကျော်လုံးကိုတော့ပဲ့နေရတယ်ငွားရတော့ရှိတယ်နောက်တစ်ကြတော့နောက်နေ့မှစောစီးလာပြီးတော့လေအာရမန်ရောက်ဆောင်နေရတယ်ပြီးတော့သူဆက်ဆက်ဌာနကနေပြီးတော့သူတို့ကလည်းကျူဆုံးနေပြီးတော့မင်းလေးရှင်မကိုရောက်ဖွင့်ပေးလိုက်တာပဲဟိုညညခဏရောစသာဖွင့်
27ရက်နေ့ည8နာရီကျော်အချိန်ကနေစပြီး10နာရီနီးပါးအထိ10နာရီကျော်ကြာဆန္ဒပြမှုတွေဖြစ်ပွားပြီးတဲ့အချိန်မှာတော့အာနာပိုင်နေဘက်ကနေပြီးတော့လူစုခွဲတာမျိုးတွေမရှိခဲ့ပေမဲ့22ရက်နေ့ကနေစပြီးဒီကနေ့အထိကုန်တန်းရက်ွက်ကိုအာနာပိုင်နေဘက်ကလုံခြုံရေးကိုတိုးမြှင့်ခြားထားလိုက်တယ်လို့ဆိုပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရခိုင်ပြည်နယ်ဗဟိုဦးစည်းအဖွဲ့ဝင်ဦးသိန်းလှိုင်ပြောပြတာကတော့
အဲ့ဒီအချိန်ကတော့အာဏာပိုင်တွေဘက်ကလည်းဟိုကြိုတင်ညှိနှိုင်းထားတဲ့အနေအထားမဟုတ်တဲ့အတွက်ကြောင့်မလို့ဒုံရီဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ဘက်ကအရေးဆောင်ရမှုတစုံတရာတော့သူတို့မရှိခဲ့ဘူးနောက်ပြီးတော့အဲ့ဒီနေရာကကျွန်တော်တို့ရေစကန်းကခုနဲ့လည်းအလန်းဝေးတဲ့နေရာဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီလိုဖြစ်တယ်လို့ယူဆရတယ်အဲနောက်ပိုင်းကျတော့မစင်းနေနေကျတော့အဲ့ဒီမှာရေစကန်းမှုကစားလို့လေရေတပ်ဖို့နေအပြစ်လုံးချုံရေးချပြီးတော့စောင့်ဆိုင်းနေတာတွေ့ရတယ်ခင်ဗျာ
အခုလိုရခိုင်ပြည်ကလူလူတွေမိကိစ္စနဲ့ပတ်သက်ပြီးမကြေမနက်ဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော့
ဟုတ်ကဲ့သူတို့ပြောအရဆိုရင်ဒီ2009ဒီဇင်ဘာလကစပြီးတော့ခုံတိုင်းရက်ွက်မှာမိလုံးဝမလာဘူးအဲမလာတဲ့အပြင်မီတာခချင်းချင်းခဆိုပြီးတော့900ကနေပြီးတစ်ထောင်တက်လာတယ်ဒီရခိုင်မှာကရန်နန်းနဲ့တဘာဝတန်ငွေတွေအချံပေးရန်နေတယ်အဲဒီခိုင်ကရေနံတဘောတန်းဝီတူကိုအရင်ပြပြီးတော့မြန်မာတိုင်းငါလုံးကို24နာရီကြီးပေးလို့ရတဲ့အနေအထားမျိုးမှာဒီခိုင်ဒေတာဒီခိုင်ပြည်နယ်မျိုးကိုစစ်တွေမှာဒီလိုအမှောင်ချထားတဲ့အတွက်ကြောင့်မလို့ဒါဟာမတရားဘူးပြစ်မခံနိုင်လို့ရတဲ့အဆုံးအဲ့လိုလုပ်ရတယ်လို့ပြောတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမှာမိမလာတဲ့အခက်အခဲတွေကြောင့်ကျောင်းသားတွေစာမကျက်ရတာအိမ်နွေးစီးပွားရေးလုပ်ငန်းတွေကိုလည်းလုပ်ကင်လို့မရတာတွေရာဇဝတ်မှုထူပြောမှုတွေဖြစ်လာတာကြောင့်မိကိုလိုအပ်တယ်ဆိုပြီးမြို့ကန်တွေကပြောပါတယ်ကုန်တန်းရက်ွက်ဟာစစ်တွေမြို့မှာစံအရေးခင်းဖြစ်ချိန်မှာလဲအဲ့ဒီနေရာကနေစခဲ့တဲ့နေရာလဲဖြစ်ပါတယ်ရှင်